ချင်းပြည်နယ်ထရလန်မြို့ကရဲစခန်းပေါ်ချင်းကာကွယ်တပ်ဖွဲ့တွေဗိုလ်ရုနေညကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကလေကြောင်းနဲ့တိုက်ခိုက်မှုတွေလုပ်နေပါတယ်။ဒီနေ့ကြတာပရင်းမှာလည်းလေကြောင်းကဘုံကျဲတာဖြင့်ဟာခါမြို့ဘက်ကနေလည်းထရလန်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ထရလန်ဘက်ကတိုက်ပွဲနောက်ဆုံးအချိန်နဲ့သတင်းပေးပို့ချက်ကိုကုသညီုံပြပြပေးပါအောင်ခင်ဗျာ။
ချင်းပြည်နယ်ထန်တလန်ရဲစခန်းမှာတပ်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကို CNA နဲ့ချင်းကာကွယ်ရေးအဖွဲ့ CDF ပူးပေါင်းအဖွဲ့တွေကဖေဖော်ဝါရီလ၈ရက်နေ့ညပိုင်းဝင်ရောက်တိုက်ခိုက်ခဲ့တာပါ။ပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့လက်နက်တွေအများအများသိမ်းဆည်းရမိခဲ့တယ်လို့တိုက်ပွဲပြင်းထန်တဲ့အတွက်မြန်မာစစ်တပ်ကလည်းညရင်းချင်းပဲဒီကြောင်ကနေပြီးတော့တံပြန်တိုက်ခိုက်ခဲ့ပါရယ်။ဖေဖော်ဝါရီလ၉ရက်နေ့ဒီကနေ့မနေ့ပိုင်းမှာဆိုရင်လည်းမြန်မာစစ်တပ်ဘက်ကထန်တလန်မြို့တွေကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်CNA ရဲ့စကန်တချို့ကိုလည်းဘုံကျဲတက်ခိုက်ခဲ့တယ်လို့ချင်းလူခွန်ရီဖွဲ့ဒါရိုက်တာ slide တရားကပြောပါတယ်
။အမျိုးကအဲ့ဒီ yes ခံမှာတဆွေးထားတဲ့စစ်ကောင်စီစကန်ကို CNA နဲ့ CDF တပ်တွေကတင်ထားတယ်လို့ကျွန်တော်တို့ကြားလိုက်တာပေါ့နော်။သူတို့လက်နက်က40ကျော်ပေါ့နော်။အဲလက်နက်ခရမဲကျောက်နေရ40ကျော်နဲ့အဲစီဆန်တို့ဘာလို့သူတို့ဖမ်းတယ်လို့သူတို့ရတယ်လို့ကြားတယ်အဲ့ဒါကြောင့်အဲလေကြောင့်ပြကူမှုလည်းရှိတယ်ဒီမနေ့လေဟောထန်လန်ကိုနခါလဘုံကျဲတယ်အာလုံလဲဘောလုံလဲမလဲအထကကြောင့်ကိုတခါဘုံကျဲတယ်ပြီးတော့အာတန်ပီဝါကစင်းနေစင်းရဲ့ကင်းပုံးစခန်းကိုလည်းတို့ဘုံနခါကျဲတာပေါ့နော်အဲ့လိုလေကြောင့်တိုက်ခိုက်မှုတွေရှိတယ်ပေါ့
လေကြောင့်တိုက်ခိုက်မှုကြောင့်လူထိခိုက်မှုမကြားပါဘူးမြေ CNA တပ်စခန်းရဲ့အဆောင်အုံတချို့ပျက်စီးခဲ့တယ်လို့ပြောပါတယ်အခုလိုမျိုးလေကြောင်းတက်ခိုက်တာတွေအပြင်ဟာခါမျိုးကနေလည်းလက်နက်ကြီးတွေနဲ့ထန်းလန်မျိုးတွေကိုပြစ်ခတ်တာတွေရှိတယ်လို့ဟာခါဒေသခံတူကအခုလိုပြောပါတယ်စစ်ကောင်စီကဖေဖော်ဝါရီလ2ရက်နေ့ကချင်းပြည်နယ်ရဲ့မြို့နယ်9မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးတော့အဲ့ဒီအထက်မှာဟာခါမျိုးနဲ့ထန်းလန်မျိုးလည်းပါဝင်ပြီးတော့ကြီးညာပြီးတော့တပတ်ကြာမှာခုလိုထန်တလန် yes ခတ်မှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကိုဒေသကာကွယ်ရေးပူးပေါင်းအဖွဲ့တွေကဝင်ရောက်တက်ခိုက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်တိုက်ပွဲတွေကြောင့်ထန်တလန်မြို့မှာနေနေမိလောင်ကျွမ်းပြီးတော့မြို့ကန်တွေကထွက်ပြေးခဲ့ကြရပါတယ်။အဲ့နောက်ပိုင်းထန်တလန်မှာမြန်မာစစ်ကောင်စီတပ်ကပဲတက်ဆွဲထားတာပါ။ဒေသကံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းမကြာခဏတိုက်ပွဲတွေဖြစ်နေပြီးမြဲအခုဒီချိန်မှာတော့မြန်မာစစ်တပ်တက်ဆွဲထားတဲ့နေရာကိုဒေသကံကာကွယ်ရေးတပ်တွေတက်ခိုက်သိမ်းပိုက်နိုင်တဲ့အထိဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။အခုနှစ်2023စပိုင်းကစပြီးတော့ထန်တလန်မြို့နဲ့ဟာခါမြို့မှာတိုက်ပွဲတွေမကြမကြာဖြစ်တည်ပြီးတော့စစ်တပ်ကနေလေလေကြောင်းကနေပြီးတော့ဘုံကျဲတာတွေပို့ပြီးတော့လှုပ်လာနေပါတယ်။ဇန်နဝါရီလ10ရက်နေ့ကလည်းချင်းမျိုးသားတပ်ဦး CNA ရဲ့ဌာနချုပ်ဖြစ်တဲ့ Victorious Khan ကိုစစ်ကောင်စီကလေကြောင်းကနေပြီးတော့ဘုံကျဲတက်ခတ်ခဲ့လို့ CNA တပ်ဖွဲ့ဝင်တွေသိဆုံးခဲ့ရပါတယ်။မင်းတပ်မျိုးကစစ်ဆောင်စခန်းတွေဘက်ကလည်းမြန်မာစစ်တပ်ကဘုံကျဲတက်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ။